ရှမ်းမြောက်ကိုကန့်ဒေသစစ်ပွဲတွေကြောင့်ဒေသခံအများပြားနေဆက်ချော်တရုတ်ဘက်ကိုထွက်ပြေးခဲ့ရကလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေပါတယ်ဒီစစ်ဆောင်9000လောက်ကိုလက်ခံထားတဲ့တရုတ်စစ်သားကတော့နေဆက်တည်နေပူးပေါင်းလုပ်ပေးဖို့မြန်မာစစ်ကောင်စီကိုဖိအားပေးနေပါတယ်ကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့အောက်တိုဘာလကုန်ကစတင်ခဲ့တဲ့ကွန်လုံချင်းရွှေရော်မြို
ချမ်းမှာစစ်ရှောင်15,000ကျော်ရှိပြီးတရုတ်ဘက်အချမ်းမှာတော့မြန်မာစစ်ရှောင်9,000ကျော်လောက်ရှိပါတယ်အရေးအတွက်ကတဖြည်းဖြည်းများလာတဲ့အတွက်သူတို့အတွက်စားနပ်ရိက္ခာနဲ့တောက်သုံးရည်အရေးပေါ်လိုအပ်နေပါတယ်အထူးသဖြင့်တရုတ်နိုင်ငံနဲ့ရောက်ရှိနေကြတဲ့စစ်ရှောင်တွေအဖို့လိုအပ်ချက်တွေအများအပြားရှိနေတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကလူမှုကူညီရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်
အဲဒီကဒီဥစ္စာချမ်းပါပေါ့။ကောင်းပြီခေလုံးလားပေါ့။ကျွန်တော်ကတရုတ်တရားတဲ့ပြည်သူပြေးမဆက်ဘူးပေါ့ကျင်းနေရ။အဲ့တော့များတယ်9,000ကျော်တော့ရှိတယ်။ဒါစားအဲ့စားတော့ပြန်လဲမလက်ဆက်တာကြီးကြီးမလက်ဆက်တာအဲ့ဒီဒီဒုက္ခရောက်တဲ့ဆွေတောင်းဒုက္ခရောက်ဆွေတောင်း။ဒီမှာစီတောင်းပါဘူး။ဒီမှာကြီးစားကြည့်။ဒီကနောက်ဆုံးပြရရပါလေ။ဒီမှာကိုယ်ကနေဒါမျိုးကဖြစ်တက်ခံတာလား။ဆုံးတော့များတစ်ချက်သားချဲတော့ဒီဘက်ကကျွန်တော်ပြောပါတော့။ဒီမှာကဒီမှာဒုက္ခခံနေဒုက္ခတွေပြရတော့ဒီစားတော့ပိုင်းရပြီဒီဒီပိုင်းကစားတော့ပိုင်းနောက်လုံးကျွေးပိုင်းဒါပြဆက်တဲ့ပိုင်းကဖုံးလို့ပြေးမကန်ဘူးသူတို့ဖွင့်တာကြံ့လို့
လောက်ကင်နယ်ဘက်မှာတော့လောက်ကင်မြို့ရဲ့အခြေအနေပေါ်မူတည်ပြီးနေဆက်ဂိတ်ပေါက်ကိုတရုတ်ဘက်ကဖြန့်ပေးမဲ့သဘောရှိတယ်လို့ဒေသခံတွေကပြောပါတယ်မြန်မာစစ်ရှောင်အရေးနဲ့ပတ်သက်ပြီးလိုအပ်လာရင်ဒေသခံကျေးရွာတွေကကူညီဖို့အဆင်သင့်ရှိတယ်ဆိုတာကိုတော့တရုတ်သတင်းစာတချို့မှဖော်ပြနေကြပါတယ်တရုတ်လက်ထောက်နိုင်ငံခြားရေးဝန်ကြီးကတော့နေဇတ်ဒေသတည်ငြိမ်ဖို့အတွက်ပူးပေါင်းဆောင်ရွက်ပေးဖို့သူ့ရဲ့ဒီရက်ပိုင်းနေပြည်တော်ခီးစဉ်မှာမြန်မာစစ်ကောင်စီကိုဖိအားပေးတိုက်တွန်းခဲ့ပါတယ်။အခုလပိုင်းမှာမှတရုတ်ဘက်ကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေတွေ့လာရတာဖြစ်ပြီးအရင်ကတည်းကတော့မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေကြောင့်အိန္ဒိယနဲ့ထိုင်းနေဇတ်တွေထွက်ပြေးခိုလုံနေတဲ့စစ်ရှောင်တွေရှိနေတာပါ။ထိုင်းနဲ့အိန္ဒိယဘက်မှာဒုက္ခသည်ဥယေကလည်းဆက်ပြီးတိုးလာနေပေမဲ့တရုတ်အစိုးရတဲ့ဆိုင်ရင်အဲ့ဒီနိုင်ငံတွေကမြန်မာစစ်ရှောင်အရေးကိုအလေးထားပြီးဖြေရှင်းတာတွေးရတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကသုံးသပ်နေကြပါတယ်။ထိုင်းနယ်စပ်ကယာယီခိုလုံတဲ့နေရာတွေမှာနေထိုင်ကြတဲ့မြန်မာစစ်ရှောင်နဲ့ဒုက္ခသည်ဥယေဟာ9,000ကျော်သွားပြီလို့ကုလသမဂ္ဂကဇွန်လကုန်ပိုင်းကထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်မှာတော့အခုဆိုရင်မြန်မာစစ်ရှောင်ဥယေက3,000ကျော်ရှိနေပါပြီ။အိန္ဒိယအစိုးရတွေဟာမြန်မာဒုက္ခသည်အရေးနဲ့ပတ်သက်ပြီးမူဝါဒတစ်ခုခုကိုခိုင်ခိုင်မာမာချမှတ်ဆောင်ရွက်ဖို့လိုအပ်နေပြီလို့မြန်မာအရေးဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Indian for Myanmar ကစလိုင်းဒိုခါက VOA ကိုပြောပါတယ်မြန်မာဒုက္ခသည်အရေးကိုကြည့်ရင်ထိုင်းကတော့တရုတ်နဲ့အိန္ဒိယဘူအစိုးရတဲ့စာရင်ကူညီပံ့ပိုးမှုတွေရှိတယ်လို့ပြောလို့ရကြောင်းလည်းသူကပြောပါတယ
်တရုတ်ကဆိုတာကျွန်တော်အင်းချင်းနေနေပြောအမေငါတို့ပေါ်မှာကြည့်ကြည့်နေတယ်။အော်ဒီရှိတောင်းကနေဒီစတူတို့ကိုဒီရှိရီဟာလို့ပြချင်းကြီးပါတယ်ဆိုတော့ဒါတရုတ်ရဲ့လက်ရှိကြည့်ချပါတော့ကျွန်တော်ဒီသူပြန်ဆောင်တာမဟုတ်ဘူးလို့ကျွန်တော်ချင်းချင်းပြောချင်တယ်။တော်တော်လေးအလရှိတော့တော်ရဲ့ဒီရှိစင်းနေပေါ်လာတဲ့နောက်ပိုင်းမှာတော့ဒီရှိတဲ့ဒီရှိပုံမှန်ကြာအလုံးရဲ့ရစ်ချစ်ချစ်တတော်ကြီးအပြောင်းကြောင်းလာတဲ့ဟာတွေကိုအစစ်တကယ်ကြည့်ကြည့်ချင်းတယ်ကျွန်တော်ကဘာလို့အမှန်ကန်နဲ့အချင်းပန်းဉာဏ်ရှိအမှန်ကန်ပြောမှသာဖြစ်စေအစမီတချက်ကိုကြောင်းပြေးရဆောင်ရည်ဒီကိစ္စကိုကြည့်ချောဆိုတော့ကျွန်တော်ရှိပါတယ်ဒီခဏနေပါပုံလက်ခံပြီးဒီမှာစမီတချက်အဖြစ်တန်ရှိပေါင်းကြောင်းပြေးရပုံမှာတော့ကျွန်တော်ရှိတယ်ကြာကောင်းပြီးပြေးလို့ရတယ်ဒီလိုရှိရှိလို့ဒီကိစ္စကတော့ဒီလိုကိုယ်နဲ့ဒီနံပါတ်ကိုပြည့်ပြည့်လုံးဒီမှာပါစတူမှာစမီချက်တဲ့
မြန်မာပြည်ပခါမှာစစ်ကောင်စီဘက်ကအသာစီးရနေတယ်ဆိုတဲ့စဉ်းစားမှုနဲ့အိန္ဒိယနိုင်ငံတွေကချင်းကတာမျိုးမဟုတ်ပဲစစ်ရှောင်ကိစ္စအပါအဝင်တခြားသဘောထားတွေမှာလည်းပြောင်းလဲဖို့လိုအပ်နေကြောင်းလည်းသူကပြောပါတယ်အောက်တိုဘာ29ရက်နေ့နောက်ပိုင်းဖြစ်ပွားခဲ့တဲ့အခုစစ်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းကမြို့နယ်10ခုမှာရှိတဲ့ကဲဇယစ်စခန်းတွေမှာခိုးလုံနေကြတဲ့စစ်ရှောင်အရေအတွက်က3,000ကျော်ရှိသွားပြီဖြစ်ပါတယ်အများစုကလာရှိုးမြို့နယ်ထဲမှာခိုလုံနေကြတာပါလမ်းမဆက်သွေးရေးပြတ်တောက်သွားတဲ့အတွက်မန္တလေးနဲ့မူဆယ်လမ်းကြောင်းမှာတော့နှစ်ဖက်စလုံးကအကူအညီပေးမဲ့သူတွေသွားလို့မရသေးပါဘူးလက်တလုံးမှာဖုန်ကြီးကျောင်းနဲ့ဘာသာရေးအဖွဲ့အစည်းတွေကဒေသခံတွေရဲ့အကူအညီနဲ့သူတို့ကိုစောင့်ရှောက်ပေးထားတာဖြစ်ပါတယ်ခင်ဗျာ